အထောက်ထားမဲ့မြန်မာရွှေပြောင်းအလို့သမားတွေဘယ်သူဘယ်ဝါဖြစ်တယ်ဆိုတာပြပြနိုင်မဲ့ဒီတက်တီကန်လက်မှတ် CI ထုတ်ပေးရေးစင်တာတွေအားလုံးကိုပိတ်ဖို့မြန်မာဘက်ကနေပြောလာတဲ့အတွက်ဇူလိုင်9ရက်နေ့ကစပြီးတော့ပိတ်တော့မယ်လို့ထိုင်းအလို့သမားကြီးဝန်ကြီးဌာနကကြေညာထားပါတယ်။ဒါကထိုင်းရောက်မြန်မာနိုင်ငံကြီးတက်ကြွလှုပ်ရှားသူတွေကိုကန့်သတ်ဖို့အစီအစဉ်များလားဆိုတာကိုအလို့သမားကြီးလှုပ်ရှားသူတွေကတန်လျာရှိစိုးရိမ်နေကြပါတယ်။ VOA သတင်းတော့မအေးမကသတင်းပေးပို့ပါရယ်ခင်ဗျာ
။ထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းလူသမားတွေအတွက်အလို့လောက်ကင်ဖို့ထိုင်းနိုင်ငံဘက်ကပန်းရောင်ကတ်လို့ခေါ်တဲ့အလုံးလုံးဖိလက်မှတ်တွေထုတ်ပေးထားသလိုထိုင်းနိုင်ငံအတွင်သွာလာနိုင်ဖို့အတွက်မိသူမိဝါဖြစ်ကြောင်းတက်သိကံလက်မှတ် Certificate of Identity ကိုတော့မြန်မာလူ့သမားဝန်ကြီးဌာနဘက်ကထိုင်းနိုင်ငံထဲမှာစင်တာတွေဖွင့်ပြီးထုတ်ပေးခဲ့တာပါအဲ့ဒီနှစ်ခုလုံးပြည့်စုံမှထိုင်းနိုင်ငံထဲမှာအလုံးလုံးဖိရတာဖြစ်ပါတယ်အခုအခါမှာတော့မြန်မာဘက်ကတောင်းဆိုလို့ CI စင်တာတွေကိုဇူလိုင်လ9ရက်နေ့မှာပိတ်တော့မယ်ဆိုပြီးထိုင်းဘက်ကကြေညာထားပါတယ်မိသူမိဝါဖြစ်ကြောင်းတက်သိကံလက်မှတ် Certificate of Identity CI ဆိုတာဟာနိုင်ငံကူးလက်မှတ်မလုံနိုင်သေးခင်ကြားကာလမှာလုပ်ရတဲ့တရားဝင်ခရီးသွားလာခွင့်ရတဲ့စာအုပ်ဖြစ်ပါတယ်။ဒီလိုစာအုပ်တွေကိုထိုင်းရောက်မြန်မာရေးတက်ကြွလှုပ်ရှားသူတွေကလုံလာတဲ့အတွက်စီစစ်ကန့်သတ်ခြင်းလို့မြန်မာဘက်ကပိတ်တာလည်းဖြစ်နိုင်တယ်ဆိုပြီးအလုံသမားရေးလှုပ်ရှားသူဦးအောင်ကျော်ကတော့အခုလိုသုံးသပ်ပါတယ်
။ဟိုစီရင်စခန်းကိုမသွားတော့ဘဲနဲ့ဒီနိုင်ငံမှာနေတဲ့လူတွေအလုံးကအလုပ်လုပ်ခွင့်လက်မတည်းဆိုင်ဆူရခွင့်ပြုတယ်လက်မရပြီဆိုလို့ရှိရင်ဟိုမင်းတို့ကတန်ရုံသွားတရက်ပိုင်းမှမှတ်ပုံနဲ့အိမ်တော်ကတရက်ဟိုပြည်ကြီးဆိုတဲ့အလုပ်လုပ်ခွင့်ပတ်စပို့တွေသွားဆောက်လို့သူရည်ညွှန်းနေတာလားပေါ့အဲ့လိုရည်ညွှန်းမှဆိုရင်လည်းအဲ့ဒီဟိုကျွန်တော်ပြည်ကြောက်တော့အစပြောတဲ့မှတ်ပုံနဲ့အိမ်တော်ကပြောက်နေသွားဖို့ဆိုတာတချို့တချို့တော့ပုံပုံအလုံးကအနေကျညာရှိတယ်ดาวว่านางไงนี่ก็ชื่อชื่อน่ะล่ะโตตรุงอ่ะนางไงนี่มานี่นางไงมาบลาวที่ชื่อเนี่ยเลยชื่อชื่อน่ะล่ะไม่ได้
2023ปีนี้ออกตุลาคมสับีบังกอกชิมันอปาวินเมียนมาชื่อเจ้าหลุตมะนี่อมาสุณีถ่ายนี่ได้ขยายนี่ญุเนรีมาเมียนมาเบกเซ็นเตอร์6คู่ภื้นปีทุบไปนี่ล่ะบาอะคุโลမျိုး CI ไม่ภื้นออกวุสอยิงအရင်တော့ကထိုင်းဆိုရဘက်ကပဲထုတ်ပေးတဲ့ပန်းရောင်ကတ်နဲ့ပဲအလုံးလုံးဖြင့်ပြုမလားဆိုတာကိုအလုံသမားတွေကမျှော်လင့်နေကြတယ်လို့လဲဆိုပါတယ
်ကျွန်တော်လည်းဘောင်း20လောက်ကလေးကထိုင်းနိုင်ငံမှာဒီချွတ်ကြောင်းလို့ဒီမှာဒီအလုံးကထိုင်းနိုင်ငံလာရပြီးမှအလုံးလုံးတဲ့ခါမှာထိုင်းဆိုရကခွင့်ပြုထားပေးတဲ့ပန်းရောင်ဘတ်လို့ခေါ်တဲ့ဒီပင်ကတ်အခုလည်းနဲ့အပင်ကတ်ထဲမှာသူပါပါလဲဆိုတော့ပြည်ထောင်ဝန်ခဏငါနေမှသူကနေဆက်ဝင်နေပြီးထားတယ်နောက်ဒီအဲ့တော့ဒီမှာဝန်ထမ်းအနေနဲ့လုံးဝလက်မှတ်တပေးထားတယ်။ပြီးရင်ကျမိုင်ဝန်ထမ်းနဲ့ကျမိုင်ဆောက်ဆောင်မှုပေးထားတယ်။အဲ့ကတ်တစ်ခုနဲ့လုံးနေထိုင်လုပ်ကံဝင်ပြပါဆိုတာလေ။အဲ့တော့ဒီမှာဒီလိုမျိုးများဒီနိုင်ငံကအဖွဲ့အစည်းတွေတည်အောင်တောင်းထုတ်ထားတယ်ရှိပါတယ်။အဲ့ဒါကြောင့်ဟိုအကြိတ်ကျွန်တော်တို့ဒီစက္ကန့်နဲ့မရှိတော့ရင်လည်းကျွန်တော်ဆိုးရည်လာမရှိဘူး။ထမ်းဆိုးရတာအဲ့တိုင်းလားဆက်လက်ပြီးဆောင်ရွက်သွားမယ်ဆိုလို့ရှိရင်အလုံးအလုံးဒီမှာအချိန်ကြီးမှာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံထဲမှာအလုံးလုံးကင်နိုင်ဖို့အတွက်ထိုင်းကမြန်မာဘက်ကပါထုတ်ပေးတဲ့ CI စာအုပ်အပါအဝင်အလုံးလုံးခွင့်လက်မှတ်တွေအတွက်ကုန်ကြမ်းရေးစုစုပေါင်းကဘတ်ငွေ 18,000 လောက်ရှိပြီးမြန်မာကျပ်ငွေနဲ့ဆိုရင်ကျပ်သိန်း20ကျော်လောက်ကုန်ကြတာပါဒီအတွက်မြန်မာလူသမားတွေကအထောက်အထားလက်မှတ်လုပ်ဖို့အတွက်အဆင်မပြေနိုင်ကြတာကြောင့်တရားမဝင်အလုံးသမားတွေအဖြစ်ရပ်တည်နေထိုင်နေကြတာများပါတယ်ထိုင်းနိုင်ငံထဲမှာတရားဝင်ရွှေပြောင်းလူသမားစုစုပေါင်း 3-4 သိန်းကျော်ရှိပြီးတရားဝင်အထောက်ထားလက်မှတ်လုပ်ထားတဲ့မြန်မာရှေ့ပြောင်းလူသမားကတော့နှစ်တန်း3သိန်းကျော်ရှိပါတယ်။ဒါပေမဲ့တရားမဝင်မြန်မာတွေလည်းနှစ်တန်းထက်မနည်းရှိတယ်ဆိုပြီးအလုံသမားရေးလှုပ်ရှားနေသူတွေကပြောဆိုခဲ့ပါတယ်ရှင်။